ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတက်ပြတ်မှုဖြစ်တယ်လို့ကနေဒါလွှတ်တော်အမတ်တွေကတင်းငင်းတင်းညွတ်တဲ့သဘောတူလိုက်ပါတယ်စက်တင်ဘာ20ကြာတာပြီးနေတော့ကကနေဒါလွှတ်တော်မှာအဲ့ဒီလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကနေဒါရောက်မြန်မာရေးလှုပ်ရှားသူတွေချမ်းမှာတော့ဒီဆုံးဖြတ်ချက်အပေါ်အမြင်အမျိုးမျိုးကွဲပြားနေပါတယ်။ဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ဩဂုတ်လတည်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်မှာမနေ့ကြာတာပတိနေ့လုံကတညီညွတ်တဲ့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ
် All senior officials in Myanmar military chain of command to be investigated and prosecuted for the crime of genocide
မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးအစင်းစင်းကတာဝန်ရှိတဲ့အစင်းမြင့်အရာရှိတွေပေါ်လူမျိုးတုံးတက်ပြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းမနေ့ကလွှတ်တော်ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကနေဒါလွှတ်တော်မှအန်ဒရူးလက်စလီကပြောဆိုသွားတာပါဒီကံပြည်ပကနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်စာပွေရေးအဖွဲ့ရဲ့တွေးရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူရည်တွေအတွက်မြန်မာစစ်တပ်ရဲ့အစစ်အမြင်ဆုံးပုဂ္ဂိုလ်တွေမှာတာဝန်ရှိပြီးလူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတက်ပြတ်မှုဖြစ်တယ်ဆိုပြီးကနေဒါအမတ်တွေကတကယ်နဲ့ဆုံးဖြတ်ခဲ့ကြပါလေ။ရိုဟင်ဂျာရေးနဲ့ပတ်သက်လို့ကနေဒါလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မြန်မာအရေးလှုပ်ရှားနေသူကနေဒါနိုင်ငံအယ်ဘာတိုဆေးကောလိကတိကဒေါက်တာဒေါကင်ဆိုးဝင်းကအခုလိုသုံးသပ်ပါတယ်
ကျမတိတလောက်လေဂျီနိုဆိုက်ဆိုတဲ့စကားလုံးကတော့တိတ်တော့လွယ်လွယ်သုံးလို့မရဘူးပေါ့နော်အဲ့ဒါကဟိုလူမျိုးတုံးဟိုတက်ဖြတ်တဲ့သဘောဆိုတော့သူကတကယ်ကိုလူတွေကိုအပြတ်ရှင်းပြီးတော့ဒီတန်းလိုက်တိမ့်လိုက်ချီပြီးတော့ဟိုတက်ပြစ်တဲ့သဘောကိုဆိုလိုတာဆိုတော့ဒီကနေဒါအစိုးရကသူကဒီကိစ္စကိုသူကျင်းင်းမင်းမင်းမသိပဲနဲ့ဒီလူတွေရဲ့ဒီ emotionally pay at every ဟိုဒါ report ဒီမှတ်တမ်းနေဓာတ်ပုံတွေကိုကြည့်ပြီးတော့သူတို့ကိုယ်တိုင်လည်းတကယ်မျက်မြင်လည်းတွေ့တာမဟုတ်ဘူးတကယ်လည်းဟိုအဆုလိုက်အပြုံလိုက်တက်ဖြတ်နေတဲ့ကိစ္စလည်းမဟုတ်ပဲနဲ့ဒါကတော့တကင်းကြားနဲ့ emotion ပါတဲ့သဘောလိုပဲကျမတို့ယူဆပါတယ်ဘယ်လိုကနေပြီးတော့ဒီကြတနာအစတင်ဖြစ်ပေါ်လာတဲ့ဘာကြီးဖြစ်နေလဲဆိုတဲ့ကိစ္စကိုတကယ်ချင်းချင်းမြင့်မြင့်မသိပဲနဲ့ကလွတ်တော်ကနေပြီးတော့ဒီတည်င်းချားနဲ့တကယ်ကတော့တိတ်ပြီးတော့ဟိုမှန်ကန်တဲ့ဆုံးဖြတ်ချက်တော့မဟုတ်ဘူးလို့ကျွန်မယူဆပါတယ်
။ကနေဒါအခြေစိုက်ကချင်တိုင်းသားများအစည်းအရုံးဥက္ကဋ္ဌဂျွန်လာဆန်းကတော့ကနေဒါလွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကြိုဆိုလိုက်ပါတယ
်။ကျွန်တော်တို့တော့ဒီရခိုင်ပြည်နယ်မှာလူမျိုးတုံးတက်ဖြတ်မှုဒါမကပြနေတဲ့ဒီကျွန်တော်ချင်းပြင်းနေရှမ်းပြင်းနေတဲ့ကျွန်တော်တိုင်းဒေသမှာဖြစ်ပြနေတာဟာကိုတော့ကနေဒါဆွေရအနေနဲ့အဲဒီလိုဆုံးဖြတ်တာကိုကျွန်တော်တို့ကကျေးဇူးပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံသားရေးဝန်ကြီး Mrs. Christia Freeland ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကျေးဇူးကြောင်းပြောပါတယ်။ရင်းနာရီအပေါ်ကျူးလွန်ခဲ့တဲ့ဒီလုပ်ရက်ဟာဘလောက်ထိစိတ်ထိခိုက်ွယ်ကောင်းပြီးဘလောက်ထိဆိုးရွားခဲ့တယ်လဲဆိုတာကိုအဓိကမိမောင်ထိုးပြကျင်တာပါလို့ကနေဒါနိုင်ငံသားရေးဝန်ကြီးကသတင်းနောက်တွေကိုပြောပါတယ်ကနေဒါလွှတ်တော်ကတညီတညွတ်တဲ့ဆုံးဖြတ်လိုက်တာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့သူမကပြောဆိုပါတယ်2019ဩဂုတ်လကုန်ပိုင်းမှာအာဆာအစွန်းရောက်အုပ်စုကရခိုင်မြောက်ပိုင်းဒေသကရဲကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရင်းညာ9သိန်းဝန်းကျင်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံသွားခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်မြန်မာအစိုးရကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးနိုင်ငံတကာကဆွဆွဲနေသလိုရခိုင်ပြည်သားမှာလူအခွင့်အရေးစိုးစိုးဝါးဝါချိုးဖောက်တာမျိုးမရှိကြောင်းညင်းဆိုထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်စစ်စစ်တင်ပြပေးထားတာပါ